မွန်တမျိုးသားလုံးဆိုင်ရာညီလာခံတရက်ကိုပထမဦးဆုံးအကြိမ်အဖြစ်မြန်မာနိုင်ငံထဲမှာကျင်းပတော့မှာဖြစ်ပါတယ်။မွန်တမျိုးသားလုံးစည်းလုံးညီညွတ်မှုဖော်ဆောင်မှုငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပမယ့်အခုညီလာခံမှာငြိမ်းချမ်းရေးကိစ္စတွေတိုင်းရင်းသားဒဏ်တူခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ညီလာခံစီစဉ်သူတွေကပြောပါတယ်။ဒါ့အပြင်တီးခြားစီရက်တည်နေကြတဲ့မွန်နိုင်ငံရဲ့ပါတီတွေအကြားပေါင်းစည်းနိုင်မယ့်အလားအလာတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။အပြည့်အစုံကိုတော့ VOA ကသတင်းတော်ကိုနိုင်ကွင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်နိုင်ငံရေးပါတီတွေပါဝင်မွန်လူမှုအဖွဲ့အစည်းတွေပြည်ပရောက်မွန်အင်အားစုတွေစုပေါင်းပြီးတော့ပရမောက်ဆုံးကျင်ကျင်းပမဲ့မွန်တမျိုးသားလုံးဆိုင်ရာညီလာခံကိုနိုင်ငံတော်ခွင့်ပြုချက်နဲ့တရားဝင်ကျင်းပမှာဖြစ်တယ်လို့မွန်ဒီမိုကရေစီပါတီဒုတိယဥက္ကဋ္ဌနတ်သိန်းအောင်ကပြောပါတယ
်။သူတို့လက်ခံပါတယ်လက်ခံပါတယ်ကျွန်တော်တို့လည်းဒီကောင်ဆယ်ဆက်လည်းသူတို့ပြည်ထောင်စုအစိုးရအဖွဲ့ဝင်ဝန်ကြီးတွေဖိတ်မယ်ပြည်နယ်အစိုးရဝန်ကြီးချုပ်တို့လည်းဖိတ်မှာပါဒါတရားဝင်အနေနဲ့ကျွန်တော်တို့နိုင်ငံတော်ကလက်ခံတဲ့တရားဝင်ပွဲလို့ကျွန်တော်တို့သတ်မှတ်လို့ရ
မုံပြင်းနယ်မော်လမြိုင်မြို့မှာရှိတဲ့ပြည်နယ်ခမ်းမမှာစက်တင်ဘာလ28ရက်စနေနေ့ကစပြီးတော့3ရက်ကြာကျင်းပမယ့်တည်ညီလာခံကနေတဆင့်မွန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်လို့လည်းနတ်သိန်းအောင်ကပြောပါတယ်အခုလိုမွန်သူမျိုးသားလုံးဆိုင်ရာညီလာခံကျင်းပရတဲ့အကြောင်းနဲ့ပတ်သက်လို့ကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ
်ဒီထဲမှာကျတော့ဒါပထမဆုံးကြိမ်ကိုပြောလို့ရတယ်ပေါ့နော်ဒီရက်သစ်ကျွန်တော်တို့မကြခင်ပေါ့လေ2013ဒီဇင်ဘာလောက်မှန်းလာတယ်ရယ်မွန်နေရှင်းနယ်ကော်မရှင်တခုကိုပေါ့အာညီနိုင်ငံတည်းကကျွန်တော်ကျင်းပဖို့ရှိတယ်အဲ့အတွက်လည်းပါတာပေါ့နောက်တစ်ခုကကျွန်တော်တို့မွန်ပြည်သားလုံးသိရှိနေတဲ့အားပြပေါ်ဆောင်သွားဖို့နောက်တစ်ချက်ကတော့ဒီနေ့ပြည်ထဲမှာပေါ်ဆောင်ခဲ့သောရညဉ့်ရေးစစ်စစ်နေမှာဝန်တိုင်းသားတွေကလည်းပဲခြားတိုင်းသားတွေသူသူကပူပေါင်းပါဝင်ဆောင်ရွက်ဖို့နောက်ဆုံးအချက်ကတော့ဝန်သူမျိုးအလုံးကဏ္ဍပြည်ကြီးနယ်ပယ်ပြည်ကြီးမှာပူတက်ဖို့ပေါင်းဆောင်ရွက်ဆောက်သွားဖို့ပေါ့နော်
။တည်ညီလက်ခံကျင်းပရတာဟာလေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်ရေးနဲ့တိုင်းသားတွေရဲ့တန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အတွက်မွန်မျိုးသားတွေအနေနဲ့ပါဝင်ကြိုးပမ်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ကြောင်းကိုလည်းဒေါက်တာမင်းကြည်ဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့စီရင်ညွှန်တဲ့အပြည့်ကိုပေါ်ဆောင်နိုင်မလို့ကျွန်တော်တို့ကညွှန်လိုက်တာပါလေနောက်တစ်ချက်ကတော့ငြိမ်းချမ်းရေးတည်ဆောက်တဲ့နေရာမှာငြိမ်းချမ်းရေးတည်ဆောက်တဲ့ဖြစ်စဉ်မှာတော့ဒီအလုံးပါဝင်မဲ့ဒီနိုင်ငံရေးဆွေးနွေးဝိုင်းဒီမှာပေါ့နော်ဆွေးနွေးချက်ချတဲ့ဝိုင်းဒီမှာကျွန်တော်မလူသားရလေးပဲအတိုင်းညာနဲ့အတူပေါ့နော်တူရဲစတဲ့နေ့ဖြစ်အောင်ကျွန်တော်တို့ကညွှန်လိုက်တာပါလေဘာကြောင့်ရှိတဲ့ပိုင်းကအလုံးကဒီတန်းလူငယ်ရေးနဲ့ကုပ္ပမှာကုပ္ပံပြည်နိုင်ရေးရရှိရဲ့အဓိကပေါ့ဒါစဉ်းစားကြောင်းဆိုလာတဲ့ဟာပဲဒီဟာကိုကနေဒီကောင်းတယ်ပေါ်လို့မရသေးဘူးကအကြီးစားကိုအခုဖြစ်နေတဲ့ဘဝတည်းနိုင်ငံရေးအခြေအနေမှာမွန်ရရတယ်ပဲကျူကပန်းကဝိုင်းဝန်းပေါ်ဆောက်ပြီးဖြစ်ရဲဆိုတဲ့
မွန်သူမျိုးသားလုံးဆိုင်ရာညီလာခံကိုမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်မြစ်ပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်ဒီမိုကရေစီပါတီပါဝင်မွန်လူမှုအဖွဲ့အစည်းတွေဖြစ်တဲ့မွန်လူငယ်ဖွဲ့မွန်တန်ဃာတော်ဖွဲ့မွန်မျိုးသမီးဖွဲ့အစည်းတွေနိုင်ငံတကာရောက်မွန်အဖွဲ့အစည်းတွေကနေဥဆောင်ကျင်းပသွားမှာဖြစ်ပါတယ်မွန်ပြည်နယ်မှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့1990ပြည့်နှစ်ရွေးကောက်ပွဲဝင်မွန်ဒီမိုကရေစီပါတီနဲ့2010ခုနှစ်မှာရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဆိုပြီးရွေးကောက်ပွဲဝင်မွန်နိုင်ငံရေးပါတီနှစ်ခုရှိနေပါတယ်မွန်နိုင်ငံရေးပါတီပေါင်းစည်းရေးအခြေအနေနဲ့ပတ်သက်ပြီးတော့မွန်ဒီမိုကရေစီပါတီဒုတိယဥက္ကဋ္ဌနတ်သိန်းအောင်ကအခုလို့ဆက်ပြောပါတယ
်ဟုတ်ပြီလက်ရှိအနေထားတော့ကျွန်တော်တို့ပေါင်းစည်းဖို့ကတော့တိတ်တော့မနည်းစပ်ကြသေးဘူးဒါပေမဲ့ဤတုံးမဲ့အခြေခံတစ်ခုကတော့တူညီတာရှိတယ်ကျွန်တော်တို့သံဃာတော်တွေရဲ့ညှိနှိုင်းပေးချက်ရပါဗျာကျွန်တော်တို့အစ်ကပေါင်းမယ်နောက်တလတစ်ကြိမ်တွေ့ဆုံဆွေးနွေးပြီးညှိရမယ်ပေါင်းစည်းရေးအတွက်နောက်နံပါတ်တစ်ခုရှာမယ်နံပါတ်အစ်တစ်ခုပေါ့ဗျာနောက်တစ်ခုကတော့ကျွန်တော်တို့ဒီ2014ဒီဇင်ဘာလနောက်ဆုံးထားပြီးပေါင်းစည်းရမယ်ဆိုတော့သဘောထားနှစ်ဖက်လုံးကလက်ခံထားတာရှိတယ်ဒါပေမဲ့အခုဒီ2013မှာသံဃာတော်တွေကသူ့အမြင်တစ်ခုကိုဘယ်လိုပြောလာလဲဆိုတော့2014ဒီဇင်ဘာဆိုအမြိုင်းနောက်ကျသွားမယ်အဲဒါကြောင့်မို့2013ဒီဇင်ဘာမှာပဲပေါင်းစည်းကိုလှုပ်စေချင်တယ်လို့သံဃာတော်တွေကဥဒင်းပေါ့အဲ့လိုသူအစီအစဉ်ရှိပါတယ်
အရင်ကဆိုရင်မွန်မျိုးသားညီလာခံကိုနယ်စပ်ဒေသတွေမှာနဲ့မွန်ပြည်တပ်ပါတီအခြေခံဒေသတွေမှာဒါကျင်းပခဲ့ပေမဲ့လည်းအခုတချိန်ဟာပြည်တွင်းမှာပရမဆုံးအကျင့်တရားဝင်ကျင်းပခဲ့တာလည်းဖြစ်ပါတယ်။တင်းညီလာခံမှာမွန်ပြည်တပ်ပါတီကနေရေရှည်တည်တတ်မဲ့ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးစာတမ်းမွန်ဒီမိုကရေစီပါတီကနေမွန်သူမျိုးသားလုံးစီလုံးညီညွတ်ချင်းရဲ့အင်အားစုတရစာတမ်းမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့တည်ငြိမ်အေးချမ်းတရားတိုးတက်သောနိုင်ငံတော်တို့စာရန်ကိုဖတ်ကြားတင်သွင်းမှာဖြစ်တယ်လို့နိုင်ငံတကာရောက်မွန်ဖွဲ့စည်းတွေကနေမွန်မျိုးသားမဟာပြူဟာရေးဆွဲနိုင်ရေးစာရန်တွေကိုဖတ်ကြားတင်သွင်းသွားမှာဖြစ်ပါတယ်။ မုံမျိုးရန်ညီလာခံဟာမုံသူမျိုးသားလုံးအတွက်အရေးပါတယ်လို့မုံသူမျိုးသားလုံးရဲ့သွေးစည်းညီညွတ်မှုကိုပေါ်ဆောင်သွားမှာဖြစ်ပြီးတော့နိုင်ငံတော်ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်တွေမှာမုံမျိုးသားဖွဲ့စည်းတွေအနေနဲ့ပါဝင်နိုင်ဖို့ရည်ရွယ်ထားတယ်လို့လည်းညီလာခံကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမင်းကြည်ဝင်းကပြောပါတယ်ခင်ဗျာ